ယုတ်ပုံ17ကိုကြည့်ကြပါစို့ယောမစစ်သားများကယေရှုရဲ့ဝတ်လုံကိုချွတ်လိုက်တယ်ကားတိုင်းပေါ်၌ချိတ်တွဲပြီးတန်နှင့်ရိုက်ထားကြတယ်ယေရှုဟာဝေဒနာပြင်းစွာခံစားရတယ်။ဖျားသခင်စီဒီလိုဆုတောင်းလိုက်တယ်။အိုအဖာဒီလူတွေရဲ့အပြစ်ကိုခွင့်လွှတ်ပါ။ဘာလို့လဲဆိုတော့သူတို့ဘာလုပ်နေတာကိုမသိကြတဲ့အတွက်ဖြစ်တယ်။ယေရှုရဲ့ဘေးနှစ်ဖက်မှာယာဇဝတ်ကောင်နှစ်ယောက်ကိုလည်းကားတိုင်းပေါ်မှာတန်နှင့်ရိုက်ပြီးချိတ်ဆွဲကြတယ်။ယာဇဝတ်တယောက်ကယေရှုကိုကယ်ရခဲ့တယ်။ဒါပေမဲ့တခြားတယောက်ကထိုသူအားဖျားသခင်ကိုမကြောက်ဘူးလားငါတို့ဟာငါတို့ရဲ့အပြစ်အတွက်ထိုက်တန်သောအပြစ်စီရင်ခြင်းကိုခံရကြတာဖြစ်တယ်။ဒါပေမဲ့ယေရှုမှာတော့ပြစ်တစုံတရာမျှမလုပ်ခဲ့ဘဲနဲ့ဒီလိုခံရတယ်လို့ပြန်ဆုံးမခဲ့တယ်။ယေရှုစီကိုသူပြောလိုက်တယ်။ကိုရောနိုင်ငံတော်ရောက်တဲ့အခါကျွန်တော်ကိုမမိပါနဲ့။ယေရှုကပြန်ပြောလိုက်ပါတယ်။ယနေ့တင်သည်ငါနဲ့အတူပရာဏိတုပုံမှာအတူရှိမယ်လို့ငါကတိပေးတယ်။ထိုနေရာတွင်အမှောင်တို့ကြီးကြားရောက်လာတယ်။ယေရှုသည်6နာရီကြာကားတိုင်းပေါ်တွင်ချိတ်ဆွဲခံရပြီးသူအော်ဟစ်ခဲ့တယ်။အမှုပြီးပြီလို့ဆိုတယ်။သူ့ရဲ့ဝိညာဉ်ကိုအဖစီပေးအပ်ပြီးတည်ဆုံးခဲ့တယ်။ယေရှုကိုစောက်တဲ့စစ်သားကဤအဖြစ်ဖြစ်ကိုမြင်တဲ့အခါအလွန်အံ့ဩခြင်းဖြစ်ခဲ့တယ်။ထိုစစ်သားများကဒီပုဂ္ဂိုလ်ဟာဖျားသခင်ရဲ့သားတော်အမှန်မင်းဖြစ်တယ်လို့ပြောခဲ့ကြတယ်။